မြန်မာနိုင်ငံတောင်ပိုင်းဒေသမှာပြီးခဲ့တဲ့ရက်ပိုင်းကမိုးကြီးရွာတဲ့အတွက်ရာနဲ့ချီတဲ့လူတွေအိုးအိမ်မဲ့ဖြစ်နေကြရတယ်လို့ကိုဗစ်ကရောဂါထိန်းချုပ်ရေးလုပ်ငန်းတွေလည်းနှိမ့်ပွေကုန်တယ်လို့ဒေသခံတွေက Reuters သတင်းဌာနကိုဒီကနေ့ပြောပါတယ်။ကိုဗစ်လူနာတွေကိုရေတက်နေတဲ့နေရာတွေကနေခြောက်သွေ့တဲ့နေရာတွေစီကျန်းမာရေးလူသားတွေရွှေ့ပြောင်းပေးခဲ့ကြရပါတယ်။အင်ဂျီရာနဲ့ချီပြီးရေမြုပ်နေပြီးတော့ဟော်မိုးလေးတွေပဲမြင်ရပါတယ်လို့ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကလူမှုဝန်ထမ်းလူသားတူဖြစ်သူဦးပြည့်စုံက Riders သတင်းဌာနကိုတယ်လီဖုန်းကတစ်ဆင့်ပြောပါတယ်။တရင်းလာနေအစောပိုင်းကလေးကရေတက်လာနေတယ်လို့လည်းသူကပြောပါတယ်။မြို့မှာကိုဗစ်ကပြန့်နေပါတယ်။အနံ့ပြောက်တဲ့လူတွေဖျားနေတဲ့လူတွေအများကြီးပါပဲ။ဒါကကိုဗစ်လား၊ရာသီတုပ်ကွေးလားဆိုတာသေချာမသိရပါဘူး။ဒါပေမဲ့အခုတော့လူတွေအိမ်ထဲမှာလည်းနေလို့မရ၊ဂေဟာတွေမှာလည်းနေလို့မရဆိုတော့ရောဂါပိုးပြန့်တာပိုဆိုးလာနိုင်ပါတယ်လို့ဦးပြည့်စုံကပြောပါတယ်။မြောက်ပြည်မြို့မှာလည်းရေကြီးနေတဲ့ကြားတွေကပဲဂရင်းပေါ်မှာအောက်ဆီဂျင်ပိုက်တန်းတဲ့လူနာတွေကိုဘရိုက်တာလူသားတွေနဲ့ဂျမ်းမာယီဝန်ထမ်းတွေကရွှေ့ပြောင်းပေးနေကြတာကို KIC ကရင်သတင်းဌာနက Facebook ပေါ်မှာတင်ထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။ထိုင်းမြန်မာနယ်စပ်ကလူနေဒေသ900လောက်ရေပိတံတင်ပြီးလူရပေါင်းများစွာအိုးအိမ်မဲ့ဖြစ်နေတယ်လို့ KIC ကပြောပါတယ်။မော်လမြိုင်မြို့မှာလည်းလူ900ထက်မနည်းရေပိတံတင်နေတယ်လို့ဘရိုက်တာအဖွဲ့တစ်ခုရဲ့အကြီးအကဲဖြစ်သူဦးပိုပိုဝင်းကပြောပါတယ်။ဒီနေ့ရေကြီးတဲ့တန်က2019ခုနှစ်ကလောက်မဆိုးပါဘူး။ဒါပေမဲ့လည်းအခုကကတ်ယောဂါနဲ့တက်တဲ့တိုးနေခြင်းဖြစ်နေပါတယ်လို့ဥပပိုဝင်းကပြောပါတယ်။